ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းဒန်နီပရိုမြို့ကရုရှားမစ်ဆိုင်းဒုံးထိမှန်ပျက်စီးသွားတဲ့လူနေတိုက်ခန်းတွေအဆောက်အုံတွေကနေအသက်မသေးကျန်ရစ်သူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ကြောင်းယူကရိန်းသမ္မတကပြောလိုက်ပါတယ်။မစ်ဆိုင်းဒုံးထိမှန်ရာအဆောက်အုံတွေကအသက်15နှစ်အရွယ်ကလေးတစ်ယောက်အပါအဝင်30ရက်မနေ့သေဆုံးပြီး30လောက်လည်းပျောက်ဆုံးနေကြောင်းယူကရိန်းသမ္မတဗလိုဒီမာဇာလန်စကီကတင်းငွေတွေကပြောပါတယ်။အဲ့ဒီလိုတိုက်ခိုက်မှုကိုရှုံချဖို့ပြက်ကွက်တဲ့ရုရှားလူမျိုးတိုင်းဟာပရဲဘောကြောင်တဲ့သူတွေဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်။ဒန်နီပရိုမျိုးတော်ဝင်ဘော်ရစ်ဖီလက်တော့ဖ်ကတော့အပြည့်အစည်းတွေကြားမှာအသက်ရှင်ကျန်တဲ့သူတွေကိုကယ်ဆယ်နိုင်မှုအခြေအနေကတိတ်ပြီးမကျန်တော့ဘူးလို့တင်းငွေနေကရိုက်တာစ်သတင်းဌာနကိုပြောပါတယ်။ရုရှားတပ်တွေစနေနေ့ကမီဆိုင်းတုံးအများအပြားပစ်ခတ်တဲ့အထက်မှာအခုလူနေတိုက်ခန်းကိုလည်းထိမှန်ခဲ့တာဖြစ်ပါတယ်။မကြာသေးခင်လတွေကရုရှားတွေဘက်ကနေမီဆိုင်းတုံးတွေနဲ့ပစ်ကတ်ခဲ့လို့ယူကရိန်းနိုင်ငံအတွင်းမှာအရေးကြီးတဲ့အခြေခံအဆောက်အုံတွေပျက်စီးခဲ့တာကြောင့်လျှက်စစ်မီးတွေပြတ်တောက်နေသလိုအရသာတေဆုံးမှုတွေလည်းရှိနေပါတယ်ခင်ဗျာ။